ရခိုင်ပြည်နယ်အစိုးရအဖွဲ့အစည်းဝင်သားရရေးဝန်ကြီးဌာနဝန်ကြီးဦးမင်းအောင်ကိုနိုင်ငံတော်သမ္မတအမိတ်နဲ့တာဝန်ကရဆက်လိုက်ပြီးဖြစ်ပါတယ်။ရခိုင်စီပင်ဝန်ကြီးအနေနဲ့တာဝန်ထမ်းဆောင်ဖို့မသင့်တော့ကြောင်းလဲရခိုင်ပြည်နယ်လွှတ်တော်ရဲ့အရေးပေါ်လွှတ်တော်အစည်းအဝေးကပြည်နယ်လွှတ်တော်ကိုယ်စားလှယ်ထောက်ခံမဲ့အများစုနဲ့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။နောက်တက်လာမဲ့ဝန်ကြီးသစ်အနေနဲ့ပြည်နယ်လွှတ်တော်ရဲ့အတန်နဲ့ပြည်နယ်လွှတ်တော်ရဲ့သဘောထားကိုအလေးထားဖို့လိုအပ်တယ်လို့လည်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူကဆိုပါတယ်။အကြောင်းစုံကိုမဆုမွန်ကဆက်ပြီးပြောပြပါမယ်ရှင်။
ဟုတ်ပါတယ်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှား263ပုံမှားခွဲ9ပုံမှားခွဲငယ်2ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှား80နဲ့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်အစိုးရအဖွဲ့ဥပဒေပုံမှား55ပါပြဋ္ဌာန်းချက်တွေအရရခိုင်ပြည်နယ်အစိုးရအဖွဲ့စီပင်သားရဲဝင်ကြီးဌာနဝင်ကြီးဦးမြောင်ကိုနိုင်ငံတော်သမ္မတအမိတ်အရာထုတ်ပယ်ကြောင်းနိုင်ငံတော်သမ္မတရုံးကဇန်နဝါရီလ18ရက်နေ့ရက်စွဲနဲ့ကြေညာချက်အမိတ်အမှတ်ကိုမြင့်ဆောင်2018ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်ရခိုင်ပြည်နယ်စီပင်ဝင်ကြီးဦးမြောင်ကိုတာဝန်ကထမ်းဆောင်ဖို့မသင့်တော့ဘူးဆိုတဲ့အဆိုကိုလည်းရခိုင်ပြည်နယ်လွှတ်တော်မှအရေးပေါ်အစည်းအဝေးခေါ်ယူပြီးလွှတ်တော်ကိုယ်စားလှယ်တွေကြားမဲခွဲဆုံးဖြတ်ရမှာလဲလွှတ်တော်ကိုယ်စားလှယ်အများစုထောက်ခံမဲရပြီးတော့ရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌကအတည်ပြုဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဝင်ကြီးဦးမြောင်အနေနဲ့ရခိုင်ပြည်နယ်လွှတ်တော်ကိုတိုင်ပင်ဆွေးနွေးခြင်းတင်ပြခြင်းမရှိဘဲသူ့သဘောနဲ့သူလှုပ်ဆောင်ခဲ့တာတွေရှိခဲ့တဲ့အကြောင်းဒါကြောင့်မို့လို့အခုလိုမျိုးတာဝန်ကနေရက်စဲဖို့ပြည်နယ်လွှတ်တော်ဘက်ကအရေးဆိုခဲ့ကြရတာဖြစ်တဲ့အကြောင်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဘူးတီတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။ဒီကတော့အချက်ကိုချမ်းနဲ့ကျွန်တော်တို့သူ့ကိုဆက်ဆစ်ပြစ်တင်တယ်။အဲ့ဒီဖြစ်မှာအဓိကပါလာတာကတော့အဲ့လားကျွန်တော်တို့စီမံကိန်းတွေကိုအကုန်ဒီဖော်တဲ့နေရာမှာတော့စီမံကိန်းကိုကျွန်တော်လွှတ်တော်ကိုပြင်ပြရပါတယ်ခင်ဗျာ။ဘူးကပြည်စီမှုရှိခဲ့ဦးတဲ့ပုံမှား250အရာတော့ကျွန်တော်တို့စီမံကိန်းစီမံချက်တွေအဲ့လားကျွန်တော်တို့ budget တွေအသုံးဖို့နေရာမှာကျွန်တော်တို့ပုံမှား250အရာကျွန်တော်တို့ပြည်နယ်လွှတ်တော်ရဲ့အတည်ပြုချက်ရပြီးမှလုပ်ရပါတယ်ခင်ဗျာ။ဟိုကနေပြီးတော့เนาะကျွန်တော်တို့ဒီနေ့လွှတ်တော်ကိုဟလာဒီအပိပိချင်းလွှတ်တော်တို့တင်ခြင်းမရှိပဲကိစ္စနဲ့ပတ်သက်ပြီးတော့သူတို့တင်တော့ရောက်ဆောက်ပြီးတော့ဖြစ်နေတယ်။အဲအဲ့ဒီအတွက်ကြောင့်ဥပဒေကိုကျော်လွန်ပြီးတော့လုပ်ခဲ့တဲ့အတွက်ကြောင့်ရခိုင်ပြည်နယ်လွှတ်တော်ကအဓိကအဆင့်ဆက်စစ်ရှိတင်ရတာဖြစ်ပါတယ်ခင်ဗျာ
။အဲ့တော့အခုဆိုလို့ရှိရင်ဆရာတို့ရဲ့ဒီအဆိုပြုချက်လည်းရှိတယ်ဒီသူ့ကိုတာဝန်ရရက်ဆဲဖို့အတွက်လည်းလုပ်ခဲ့တယ်ပေါ့နော်။ဒါမဲ့ဆရာရခိုင်ပြည်နယ်အစိုးရတစ်ခုလုံးမှာရောဒီကိစ္စကတာဝန်ရှိရလို့မထင်ဘူးလားဆရာ
။အဲအဓိကအဖြစ်ဒီတော့အဓိကစီပင်နဲ့ဆိုင်ရတဲ့အတွက်ကြောင့်ဒါဟာစီပင်တရားဝင်ကြီးအပေါ်မှာတိုက်အဲ့လားဒီတက်ဆိုင်နေတယ်เนาะကျွန်တော်တို့လွယ်ရင်တော့အဲ့လားသူ့အဖွေကိုရောကျွန်တော်တို့အပြင်လေးအဲ့လားတုံးကြရမယ့်အချိန်တွေတော့ရှိတော့ရှိနေပါတယ်ခင်ဗျာเนา
ะအဓိကကတော့ရခိုင်ပြည်နယ်စီပင်ဝင်ကြီးဦးမြောင်ကိုနိုင်ငံတော်ကပေးရတဲ့တာဝန်ကိုကြေပြွန်အောင်မထမ်းဆောင်ဘူးဆိုတဲ့အချက်အပါအဝင်စွပ်စွဲပြစ်တင်ချက်၉ချက်နဲ့ရခိုင်ပြည်နယ်လွှတ်တော်ကိုလွှတ်တော်ကိုယ်စားလှယ်18ဦးကတိုင်ကြားခဲ့တာဖြစ်ပါတယ်ဒီစွပ်စွဲချက်ကိုရခိုင်ပြည်နယ်လွှတ်တော်မှကော်မတီဖွဲ့ပြီးတော့စုံစမ်းစစ်ဆေးခဲ့ကြပြီးတဲ့နောက်စုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်မှာတော့အဲ့ဒီအစီရင်ခံစာပါတွေ့ရှိချက်တွေအကြဝင်ကြီးဦးမြောင်ဟာတာဝန်ကနေထမ်းဆောင်မသိတော့ကြောင်းအရေးပေါ်အစည်းအဝေးခေါ်ယူပြီးလွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်အခုလိုမျိုးပြည်အောင်စုအစိုးရအဖွဲ့ရဲ့နိုင်ငံတော်သမ္မတဘက်ကရခိုင်ပြည်နယ်လွှတ်တော်ရဲ့သဘောထားနဲ့အရေးပေါ်အစည်းအဝေးရဲ့ဆုံးဖြတ်ချက်အပေါ်အလေးထားပြီးရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်ကြီးတဦးကိုယာရုကနေရက်စဲလိုက်တဲ့အပေါ်ကြိုဆိုကြောင်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်
ကျွန်တော်တို့ကဘာဖြစ်ဖြစ်ကျွန်တော်တို့ကအဲ့ဒါကျင်းနေမှုရှိတယ်လို့ကျွန်တော်တို့ပြောမှာပဲဘာဖြစ်ဖြစ်ကျွန်တော်တို့ကဒီမှာစစ်စစ်ဖြစ်တင်လိုက်တဲ့အတွက်ကြောင့်ဥပဒေနဲ့အညီအဲ့ဒါဒီနေ့ပြည်ထောင်စုဆိုတာဆောင်ရွက်တဲ့ပုံမှာအဲ့ဒါကျွန်တော်တို့တပေါ်ထားကတော့နော်အဲ့ဒါဒီပြည်ထောင်စုဆိုတာဟာအဲ့ဒါဒီပြည်ပြတ်တာအဲ့ဒါကိုင်းတွေ့တယ်ဆိုတာကိုကျွန်တော်တို့ကတပေါ်ပေါက်ပါတယ်ခင်ဗျာ
တာဝန်ကနေရက်ဆဲလိုက်တဲ့စီပင်ဝင်ကြီးဦးမြောင်ရဲ့နေရာမှာအစ်စ်နောက်ထပ်ခန့်အပ်မဲ့ဝင်ကြီးအစ်စ်ယာရုကိုဆက်ခံမဲ့အစိုးရအဖွဲ့ဝင်ကြီးအနေနဲ့လည်းအထူးသဖြင့်ဒေသခံပြည်သူတွေရဲ့ဆန္ဒမဲအများစုနဲ့လွှတ်တော်ကိုယ်စားလှယ်တာဝန်ကိုယူထားတဲ့လွှတ်တော်ရဲ့အတန်ကိုအလေးထားလိုက်နာဖို့လိုသလိုဖွဲ့စည်းပုံအခြေခံဥပဒေပါအချက်တွေကိုလည်းလေးစားလိုက်နာဖို့လိုတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်ကျွန်တော်တို့ကတော့နော်အဲ့ဒါဘေးဝင်ကြီးပဲတက်တဲ့ပြည်သူအတွက်အကောက်ဆုံးဖြစ်ဖို့လိုအပ်တယ်အဲ့ဒါပြည်သူကတင်မြှောက်ထားတဲ့လွှတ်တော်ကိုလေးစားဖို့လိုပါတယ်နော်အဲ့ဒါအစ်ဒီလိုလေးလေးစားစားနဲ့လွှတ်တော်မှာတော့ကျွန်တော်တို့တင်ပြနိုင်တဲ့အခြေအနေတွေဥပဒေနဲ့အညီဆောင်ရွက်နိုင်တယ်ဆိုရင်ကျွန်တော်တို့ကဘေးဝင်ကြီးမျိုးဆိုကျွန်တော်လက်ခံပါပြီနော်ဒီမှာအဲ့ဒါပြည်သူ့ဘုံအခြေခံဥပဒေမှာပါတဲ့နော်ဥပဒေအရပေါ်တော်၎င်းကျွန်တော်တို့ပြည်နယ်အစိုးရရဲ့ နော်သူတို့ရဲ့ဥပဒေရတော့၎င်းမှန်မှန်ကန်ကန်နဲ့ဆောင်ရွက်မယ်ဆိုရင်ဒီလိုပြဿနာမျိုးဖြစ်လာကြရအကျုံးရှိပါဘူးခင်ဗျာ
အကြမ်းဖက်တိုက်ခိုက်မှုတွေနယ်မြေတွင်းမတည်ငြိမ်မှုတွေနဲ့နှစ်ဖက်ဒေသခံအတိုင်းဝိုင်းနေကြတင်းမာမှုတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးတိုးတက်ရေးလမ်းမဆက်သွယ်ရေးလုံခြုံရေးစီးပွားရေးနိုင်ငံတကာနဲ့ဖက်ဆက်ဆောင်ရွက်တဲ့ရေရှည်စီမံကိန်းကြီးတွေအရေးတကြီးဆောင်ရွက်ဖို့လိုအပ်နေတဲ့အချိန်မှာရခိုင်ပြည်နယ်အတွက်ဆောင်ရွက်လုပ်ကိုင်မှုတွေမှာ NLD အစိုးရဘက်ကခန့်အပ်ထားတဲ့ရခိုင်ပြည်နယ်အစိုးရအနေနဲ့စိန်ခေါ်မှုအချက်တွေနဲ့ရင်ဆိုင်နေရတယ်လို့ဆန္ဒမဲအများစုနဲ့လွှတ်တော်မှအနိုင်ရထားတဲ့ရခိုင်မျိုးသားပါတီ ANP တို့ကြားထိတ်တိုက်တွေ့ဆုံမှုတွေရှိလေရှိပါတယ်ဒီတစ်ချိန်မှာတော့ပြည်ထောင်စုအစိုးရဘက်ကပြည်နယ်လွှတ်တော်ရဲ့သဘောထားအတိုင်းပြည်နယ်အစိုးရအဖွဲ့ဝင်ကြီးတူအူကိုရာထူးကနေထုတ်ပယ်ပြစ်လိုက်တာလည်းဖြစ်ပါတယ်ရှင်